ဖိလစ်ပိုင်ဆိုရကမော်ဝါဒီတပုံတွေနဲ့ပြစ်ခတ်ရစိကိုပြန်ပြီးအသက်သွင်းမယ်လို့အကြီးအကဲရာရှိတယောက်ကပြောဆိုလိုက်ပါတယ်အစိုးရဘက်ကတစ်ဖက်သက်ပြစ်ခတ်ရစိကြီးညာချက်ကိုတတ်မှတ်ထားတဲ့နောက်ဆုံးနေ့အထိတပုံတွေဘက်ကမတုံ့ပြန်ခဲ့တာကြောင့်တမရရိုဒရီဂိုဒူတက်တီကတစ်ဖက်သက်အပြစ်ရဲ့ကြီးညာချက်ထုတ်ခဲ့ပြီး6ရက်ကြာမနစ်စတင်နေ့ကရုပ်သိမ်းလိုက်တာပါနောက်လာတဲ့မှာနော်ဝေနိုင်ငံအော့စလိုမှာလုပ်မယ့်တရားဝင်ငြိမ်းချမ်းရေးဆွေးနွေးပွဲကိုကြိုဆိုတဲ့အပြစ်ခတ်ရစိကြီးအတွက်ကြီးညာတာဖြစ်ပါတယ်ဒီကနေ့တနင်္ဂနွေနေ့မှာတော့ဖိလစ်ပိုင်ကွန်မြူနတီပါတီကပါတီအနေနဲ့တစ်ဖက်သက်အပြစ်ခတ်ရစိကြီးညာချက်ကိုတင်ချာကြီးညာလိုတယ်လို့ကြီးညာချက်ထုတ်ပေမဲ့လာမယ့်ဩဂုတ်လ20ရက်နေ့မှာဖိလစ်ပိုင်တမရဒူတာတီဆွေးရနယ်တပြိုင်တည်းကြီးညာလိုတယ်လို့ပြောပါတယ်တမရရဲ့ငြိမ်းချမ်းရေးအကြံပေးဂျေဆုစ်ဒူရဲဆွေးကတော့ကွန်မြူနတီပါတီရဲ့ကြီးညာချက်ဟာကျွန်တော်တို့စောင့်ဆိုင်းနေတဲ့အချက်ဖြစ်ပါတယ်လို့ပြောဆိုပါတယ်တပုံတွေရဲ့ကြီးညာချက်ဟာနောက်ကျပြီးမဲ့မဟာဗျူဟာကျနေတုံးဖြစ်တယ်လို့ပြောပြီးတော့ဒီကြီးညာချက်ကိုစောင့်ဆိုင်းနေရတဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့လည်းတမရရဲ့ငြိမ်းချမ်းရေးအကြံပေးကပြောဆိုပါတယ်ငြိမ်းချမ်းရေးဆွေးနွေးပွဲကိုနော်ဝေနိုင်ငံမှာလာမယ့်ဩဂုတ်လမှာပြန်ပြီးတော့စတင်မှာဖြစ်ပါတယ်